သားညုံဒီပိုင်းအင်ဂျီပေါင်းပြီးတွေဝယ်ရင်လေကိုတိုင်းတဲ့ကွက်တီအဆင်ပြေတာမျိုးရှာရလွယ်လား
ကိုနဲ့တိုင်းချုပ်ထားတာမျိုးတော့ကွက်တီမဖြစ်ဘူးဒါပေမဲ့လို့ကိုနဲ့ကိုက်တဲ့ size အနည်းဆက်ဆုံးရတဲ့ဆိုင်တွေကတော့ရွေးဝယ်လို့ရပါတယ်မဆွေမွေဘာလို့မိတာလဲဗျအ
ဲ့ဒါဆိုရင်တော့ဂျပန်က Amazon လိုမျိုး online ဈေးကွက်ကြီးဖြစ်တဲ့ Zozo တောင်းကအခုအစ်စ်မိတ်ဆက်လိုက်တဲ့ Zozo ဆိုတဲ့အဝတ်အထည် brand ကိုသာဆက်သွယ်လိုက်တော့ကိုသားညုံရေး Zozo တောင်းဆိုတဲ့ website မှာကဒီအဝတ်အစားနဲ့အလှကုန်အသုံးဆောင်အမျိုးစုံရတယ်မလားနိုင်ငံစုံက brand မျိုးစုံမှာနိုင်တဲ့ website ပေါ့အဲ့ဒီ online ဈေးကွက် website ကြီးကိုပိုင်တဲ့ Start Today ဆိုတဲ့ company ကဆိုဆိုဆိုပြီးတော့မှတီးသက်အဝတ်အထည် brand အစ်စ်ကိုလုတ်လိုက်တာထူတာကတော့ဒီ brand ကဒီတခြားအဝတ်အထည် brand နေနဲ့မတူနည်းပညာအကူအညီနဲ့ customer ရဲ့ကိုယ်တိုင်းတဲ့ quality ဖြစ်မဲ့အဝတ်အထည်တွေကိုချုပ်ပေးမှာ
online website ရောင်းဆိုင်ကနေဘလို့ကိုယ့်ရဲ့ကိုယ်တိုင်းကို quality ဖြစ်အောင်လို့လုပ်မှာတော့မဆွေမောကကိုကအတိုင်းတွေပို့ပြီးရမှာလား
အဲ့ဒါကြောင့်ကိုသားညုံကိုဆက်သွယ် live လို့ပြောတာပေါ့ဒီလိုရှိကိုသားညုံကသူတို့ဆရာအင်ဂျီပဲဖြစ်ဖြစ်ဘောင်းမီပဲဖြစ်ဖြစ်ကုတ်အင်ဂျီနဲ့ဘောင်းမီစု WhatsApp ပဲဖြစ်ဖြစ်မှာကျင်လို့ရှိရင်သူတို့စီကိုလှမ်းပြီးတော့ဆက်သွယ်လိုက်အဲ့ဒါဆိုလို့ရှိရင်သူတို့ကဒီအမဲရောင်ပေါ်မှာအဖြူအဆက်ဝိုင်းလေးတွေပါတဲ့ Zozo Body Suit ကိုချက်ဝတ်စုံကိုပြန်ပို့ပေးလိမ့်မယ
်ဂျပန်ကနေပို့မှာအမေရိကအထိကိုသူတို့ပို့ပြီးမှလားနောက်အဲ့ဒီကိုချက်ဝတ်စုံကြီးကိုကျွန်တော်ကဘယ်လိုလုပ်ရမှာလဲဗ
ျအမေရိကပါဝင်ဒီအာရှဥရောပအရှေ့အလယ်ပိုင်းကနိုင်ငံပေါင်း82နိုင်ငံကိုပို့ပေးတယ်လို့ပြောတယ်ကိုကျက်ဝတ်စုံတစ်ခုထဲနဲ့မပြီးသေးဘူးလေကိုရဲ့ဒီ smartphone နဲ့ကို Zozo app ကိုထည့်ဖို့လိုသေးတယ်အသင့်ဖြစ်ပြီဆိုလို့ရှိရင် Zozo app ကင်မရာကိုချိန်အဲခုနပြောတဲ့ Zozo suit ကိုကျက်ဝတ်စုံကိုဝတ်ပြီးတော့မှကင်မရာရှေ့မှာ360 degree ပတ်လည်လှည့်ဓာတ်ပုံရိုက်လိုက်ရုံပဲ app ကကိုရဲ့အတိုင်းတွင်အားလုံးကိုအတိအကျမှတ်ထားပေးတယ်အဲဒီ Zozo app ပေါ်ကနေပဲကိုမှားခြင်းနဲ့အင်ဂျီဘောင်းမီတွေကိုမှားလိုက်ရုံပဲအားလုံးက online ကိုအခြေခံနေဆိုပေမဲ့ဂျင်းဘောင်းမီဆိုလို့ရှိရင်လည်းကိုတဲ့ကွက်တီရမှာ
ဆိုတော့မဆိုးဘူးဗျအင်ဂျီတွေဂျင်းမောင်းမီတွေတက်အပေါ်အောက်ဆုဝစ်စုံမျိုးကိုကိုယ့်ရဲ့ကိုယ်တိုင်းနဲ့ကွက်တီးရမယ်ဆိုလို့ရှိရင်အတော့အဆင်ပြေပါဘာလို့လဲဆိုတော့အတော်များများကကိုယ့်အင်ဂျီတော်လို့ရှိရင်ဘောင်းမီ size လွဲနေတာတို့လက်တိုင်းခြေထောက်တိုင်းရှိနေတာတို့ဖြစ်လိမ့်ရှိတာမဟုတ်လားဗျဒါပေမဲ့ဈေးတွေကတော့အတော်ကြီးမှာပေါ့
အမျိုးသားစုတစ်စုံနဲ့တွဲဝေးရမယ့်ရှက်အင်ဂျီတစ်ထည့်အတွက်ကိုဒေါ်လာ220ကျော်ကျော်လေးကျမယ်လို့ကြေညာထားတယ်မိတ်ဆက်တဲ့ဈေးပေါ့ Start Today Company CEOယူဆာကူမေဇာဝါကတော့နည်းပညာအကူအညီနဲ့လူတွေအဝတ်အစားဝတ်တဲ့ပုံစံကိုပြောင်းလဲနိုင်ခဲ့ပြီလို့ပြောပါတယ်
။ The time where people adapt to clothing is over. This is a new era where clothes adapt to people.
အဝတ်တွေနဲ့လိုက်ဖက်အောင်လူတွေကလိုက်လုံနေရတဲ့ခေတ်ကုန်သွားပါပြီ။လူတွေနဲ့ကိုက်အောင်အဝတ်တွေကလိုက်ပြီးပုံဖော်ပေးရတဲ့ခေတ်စ်ကိုရောက်လာပါပြီ
။ကိုတိုင်းတိုင်းပြည်မဲ့ဇူဇူဆူကိုကျက်ဝတ်စုံပေါင်း9သိန်းခွဲကျော်သူရဲ့ customer base ကိုပို့ပေးပြီးပြီလို့ယူဆာကူမေဇဝါကပြောတာကတော့သတင်းတွေမှာဖတ်ရတယ်။2019မတ်လမကုန်ခင်အခမဲ့ဇူဇူကိုကျက်ဝတ်စုံပေါင်း7သန်းထိပို့ပေးရလိမ့်မယ်လို့လည်းသူတို့ကခန့်မှန်းထားတယ်တဲ့
။ Start Today Company ဆိုတာကအခုမှဒီအဝတ်ထည်တဲ့ပတ်သက်လို့ရှေ့ပြေးအမြင်တွေနဲ့လောက်တာမဟုတ်ဘူးရှင်။လွန်ခဲ့တဲ့14နှစ်2004ခုနှစ်ထဲကအဝတ်အစားတွေကို online ကနေပြီးတော့ဝယ်ဖို့တွန်းဆုတ်နေကြတဲ့ဂျပန်တွေကို Zozo Town website နဲ့စပြီးမိတ်ဆက်ပေးခဲ့တဲ့ company ပါ။အခုတော့ဂျပန်နိုင်ငံရဲ့ထိတ်တန့် online အဝတ်ထည်ဈေးကွက်ကြီးဖြစ်နေပြီ။ကုမ္ပဏီတမိုအဖင်းကလည်းဒေါ်လာ2ဘီလျံခွဲနီးပါးရှိနေပါပြီ။အခုနောက်ဆုံးဒီ Zozo brand နဲ့ကမ္ဘာဈေးကွက်ထဲမှာပါဖောက်ဖို့ကြိုးစားလာတာလို့ဂျပန်စီးပွားရေးသတင်းတွေမှာတော့သုံးသပ်ကြပါတယ်
။ကိုရိုင်းအတိအကျနဲ့မှာဝင့်နိုင်မဲ့ Zozo brand အဝတ်အစားတွေက Zozo Town website မှာရောင်းနေတဲ့ဈေးအလေလက်ရှိတဲ့ brand တွေနဲ့ပြိုင်ဆိုင်တာမျိုးမဖြစ်အောင်လို့ဒီဈေးအသင့်တင့်နဲ့လူတိုင်းအခြေခံမရှိမဖြစ်လို့တဲ့အဝတ်မျိုးတွေဖြစ်တယ်လို့ပြောတယ်ဗျ။အဲကြောင့်မလို့အခုကမ္ဘာနိုင်ငံအတော်များများမှာအောင်မြင်နေတဲ့ဂျပန်ဝတ်ထည် brand ဖြစ်တဲ့ Uniqlo နဲ့ထိတ်တိုက်အပြိုင်ဖြစ်လိမ့်မယ်လို့တော်များများကမြင်နေကြတယ်ဗျ။
Amazon online ဈေးကွက်ကြီးနဲ့လည်းအပြိုင်ဖြစ်လာနိုင်တယ်ရှင်။အခုဆိုလို့ရှိရင် Amazon ကဒီ online ပေါ်ကနေပြီးတော့အဝတ်ထည်တွေရောင်းတဲ့ဘက်ကိုတော်တော်လေးချဲ့လာပြီ။ပြီးခဲ့တဲ့နှစ်ကပဲ Body Labs ဆိုတဲ့ company ကို Amazon ကဝယ်လိုက်တယ်လေ။အဲ့ဒီ Body Labs ဆိုတာကအဝတ်အစားတွေကိုယ်နဲ့လိုက်မလိုက် online ပေါ်မှာမှန်းကြည့်လို့ရအောင်လို့သုံးဖက်ပြင် 3D scanner နဲ့ကိုယ်တိုင်းဖတ်ပြီးတော့မှဒီကိုယ့်ရဲ့ကိုယ်ပွားကွန်ပျူတာအယုတ် Avatar ဖန်တီးပေးတဲ့ company လေဆိုတော့ Amazon ကလည်းဒီအဝတ်အစား fashion ဘိုင်းအတွက်ကိုရည်မှန်းချက်ကြီးကြီးရှိပုံရတယ်ကိုသားညုံရ
။ထေချာတာပေါ့မဆွေမြတ်မွာဂျပန် fashion ဈေးကွက်ထဲမှာထိတ်တန့်နေရာရဖို့အတွက် Amazon ကစူးစမ်းနေတယ်ဆိုတာဗမာသိတာလဲဆိုတော့ Tokyo Fashion Show တွေကို Amazon က sponsor လုပ်တာပဲကြည်လေ။ Amazon company အတွက်မြင်မြန်ဆန်ဆန်တိုးတက်နေတဲ့ကဏ္ဍတွေထဲမှာ fashion ကဏ္ဍလည်းပါတယ်လို့ Amazon ရဲ့ဂျပန်နိုင်ငံ fashion ဆိုင်ရာကြီးကဲကလည်းပြောထားတာရှိတယ်လေ။
Zozo Town တို့ Amazon တို့လိုမျိုး online ပေါ်ကနေအဝတ်အစား fashion ရောင်းတဲ့ company ကြီးတွေကနည်းပညာတွေကိုသုံးပြီးတော့မှရှေ့ပြေးတီထွင်မှုတွေကိုလုပ်နေကြတာကို fashion ရှေ့ပြေးနေသူတွေကတော့ကြိုးဆိုနေကြတယ်။ တစ်ဖက်မှာလဲဇိုဇိုဆုနဲ့ဇိုဇိုအက်ပ်လိုမျိုးကိုယ့်ရဲ့ခန္ဓာကိုယ်အတိုင်းအတိအကျကိုအွန်လိုင်းပေါ်ကနေပြီးတော့မှမျှဝေမှတ်သားပေးထားတာမျိုးကိုစိုးရိမ်နေကြတဲ့သူတွေလည်းရှိတယ်။အခုကမှဒီကိုယ်နဲ့ဆိုင်တဲ့ data အချက်လက်တွေကိုအသေးချာသိမ်းထားတာတောင်မှခိုးယူခံနေရတာဆိုတော့ဇိုဇိုအက်ပ်ကနေတစ်ဆင့်ကိုယ့်ရဲ့ကိုယ်အတိုင်းအသေးစိတ်ကိုပေးရမှာဘလောက်စိတ်ချရတယ်လဲလို့မေးခွန်းထောက်မှုတွေလည်းရှိနေပါတယ်ရှင်။